မြန်မာပြည်နယ်မှာဖမ်းမိခဲ့ပြီးရခိုင်ပြည်နယ်မှာထိန်းသိမ်းစောင့်ရှောက်ထားတဲ့လေစီဒုက္ခသည်900တွေကဘင်္ဂလားဒေ့ရှ်နိုင်ငံသား150ကိုဇွန်လ10ရက်နေ့ကတစ်ဖက်နိုင်ငံကိုမြန်မာအစိုးရကပြန်လည်လွှဲအပ်ခဲ့ပါတယ်။မြန်မာအစိုးရရဲ့ဖိနှိပ်မှုခံရတဲ့ဆိုတဲ့ရိုဟင်ဂျာဆိုသူတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါဝင်တဲ့လေစီပြေဒုက္ခသည်တွေလိုက်ပါလာတဲ့ဆက်လေတွေပင်လယ်ပြင်မှာမျောနေတော့မြန်မာရည်တပ်ကမေလ21ရက်ရခိုင်ကမ်းရိုးတန်းမောင်တော်မြို့နယ်အနီးပထမအတုပ်ဖြစ်လူ100ကျော်ကိုဖမ်းမိခဲ့တယ်လို့မေလ29ရက်နေ့ကအေယာဝတီတိုင်းဖျာပုံအနီးဟိုင်းကြီးကျွန်းနားမှာလူ900ကျော်ကိုဖမ်းမိခဲ့တာဖြစ်ပါတယ်။သူတို့ကိုမောင်တော်မျိုးနဲ့တောင်ပြိုလက်ဝဲစခန်းမှာထိန်းသိမ်းထားခဲ့ပြီးလူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားအမှတ်ပုံနဲ့ဦးစီးဌာနကစီစစ်ခဲ့ရမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါဝင်တဲ့အတွက်နေရာရင်းကိုပြန်ပို့ဖို့စီစဉ်ခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့ခံရသူ150အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့အမေရိကန်အစိုးရကတိုက်တွန်းကြောင်းဇွန်လ9ရက်အင်္ဂါနေ့အမေရိကန်နိုင်ငံသား၏ဝန်ထမ်းဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ် Jeff Rutke ကတိုက်တွန်းခဲ့ပါတယ
်။ We urge encourage Burma and Bangladesh to continue to facilitate
ပြည်ခဲ့ရပိုင်းကရွှေပြောင်းနေထိုင်သူ150ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့လိုက်တယ်ဆိုတာသိရကြောင်းဒါဒီလူတွေအရင်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားပူးပေါင်းဆောင်ရွက်တဲ့ရလဖြစ်ကြောင်း UNHCR နဲ့ IOM လိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အကန့်အသတ်မရှိလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကိုအမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုကြောင်းပြောခွင့်ရပုဂ္ဂိုလ် Jeff Rutke ကပြောဆိုသွားတာပါလေစီဒုက္ခသည်900တဲကကြန့်ရှိနေသူတွေကိုစီစစ်ပြီးတစ်ဖက်နိုင်ငံကိုမကြခင်လွှဲပြောင်းဖို့ပြင်ဆင်နေကြောင်းမြန်မာနိုင်ငံလောက်ဝကဦးစီးဌာနက VOA နဲ့ဆက်သွယ်မေးမြန်းစင်မှာပြောဆိုခဲ့ပါတယ်။လူကုန်ကူးသူတွေရဲ့ဆုံးပြခြင်းခံရတဲ့လေစီးပြေဒုက္ခတွေအရေးကြောင့်နိုင်ငံတကာရဲ့စိုးရိမ်မကင်းမှုတွေတိုးလာခဲ့တာဖြစ်ပါတယ်။